RFA ကိုနားတော်တာဆင်နေတဲ့ပရိသတ်များမင်္ဂလာပါခင်ဗျာဒီတစ်ပတ်မှာတော့ပြည်သူလူထုတွေအ धिक အခက်အခဲတစ်ခုဖြစ်နေတဲ့မော်တော်ယာဉ်ကိစ္စနဲ့တက်ဆိုင်တဲ့လွဲချော်မှောင်ရင်မှုတွေကိုစီစဉ်တင်ဆက်ပေးခြင်းပါတယ်အများသိတဲ့အတိုင်းပဲကျွန်တော်တို့နိုင်ငံကအခြေခံလူတန်းစားတွေနဲ့လူလက်တန်းစားတွေဟာနေ့စဉ်ခရီးသွားလာရေးအတွက်အများသုံးဘတ်စကားကိုပဲအားကိုးအားထားပြုနေကြတာဖြစ်ပါတယ်နိုင်ငံတော်အစိုးရကမော်တော်ယာဉ်တင်သွင်းခွင့်ဥပဒေအစ်စ်ကိုကျူးပြင်ပြောင်းလဲပေးလိုက်တာကနေစပြီးနိုင်ငံအတွင်းမှာမော်တော်ယာဉ်အသစ်တွေအများအပြားဝင်ရောက်လာကြပါတယ်။လမ်းပေါ်ကဘယ်နေရာကိုပဲကြည့်လိုက်ကြည့်လိုက်စိန်ခံကားကြီးတွေဥတဟိုသွားလာနေတာကိုမြင်တွေ့ကြရတာမူရိစာပွားစရာကောင်းလာပါတယ်။နိုင်ငံရဲ့ဂုံကိုမြင့်တင်ရလဲရောက်ပါတယ်။ဒါပေမဲ့စိန်ခံကားကြီးတွေထောင်ပေါင်းများစွာတင်သွင်းဝင်ရောက်နေတဲ့အချိန်မှာအများပြည်သူဆင်းနေတဲ့ဘတ်စကားတွေရဲ့အရေအတွက်ကတော့အနှဲငယ်ပဲပါဝင်လာတာကြီးမားတဲ့လူအချက်တစ်ခုလို့ဖြစ်နေပါတယ်။စီးနင်းတဲ့လူကြီးအချိုးစားနဲ့လက်ရှိဘတ်စကားအရေအတွက်ဟာမမျှမတဖြစ်နေတာကြောင့်အခြေခံလူတန်းစားတွေရဲ့ဘဝကတော့ဒုံရင်းကဒုံရင်းပါပဲအဲဒီမှာပို့ပြီးဆိုးဝါးလာတာကတော့လမ်းကျောတွေကားပါကင်တွေဂုံးကြော်တရားတွေပြက်နေတဲ့လမ်းတွေကိုအရင်မပြုတ်ပြင်မစီရင်ပဲကားတစ်တွေတင်တွင်းလိုက်တဲ့အတွက်ကားတွေပိတ်ဆို့ပြီးဂျမ်းဖြစ်ကုန်တာကြောင့်လူရခီးကိုတော်ယုံနဲ့မရောက်တော့ပဲလမ်းပေါ်မှာတင်တံမိုးရှိတဲ့အချိန်တွေကိုပေးဆက်လိုက်ကြတာပါအရင်မိနစ်20လောက်စီးရတဲ့ခီးအကွာဝေးကိုအခုတနားကျော်လောက်အချိန်ပေးနေရပြီးအထူးကားလို့သတ်မှတ်ထားတဲ့ကားတွေကလည်းထိုင်ကုန်ပြည့်ခရီးတဲ့တင်ဆောင်မှုတာဖြစ်ပေမဲ့နေပါလာတဲ့ဘတ်စကားအကြီးတွေကြောင့်ကားပေါ်မှာခရီးတဲ့တွေကိုငပိသိပ်ငချင်သိပ်တိတ်ပြီးတင်နေကြပါတယ်။ဒါတွေကိုလည်းမော်တော်ပီကယ်တွေကအေးမြူကြပါဘူး။လမ်းစုံလမ်းကွာရောက်ရင်ကားစပယ်ယာကပတ်စံကလေးလိတ်ပြီးမော်တော်ပီကယ်ကိုပေးလိုက်ရင်ကိစ္စပြီးတော့တာပါပဲ။ဒါကြောင့်လဲဘတ်စကားမောင်းတဲ့သူတွေဟာစီးမရှိကမ်းမရှိရောင်းတက်ရဲရင်းလာကြတော့တာပေါ့။ဘော်ဒါကြီးလို့ခေါ်တဲ့လိုင်းကြီးပတ်စံပေးလိုက်ရင်လမ်းပြောင်းပြန်မောင်းနေလဲရင်ထင်းရဲကမသိကျင်အောင်စောင့်နေတော့တာပါပဲ။နောက်တစ်ခုဆိုတာကအခုဂုံးကြော်တရားစောင့်နေတဲ့ကုမ္ပဏီတွေဟာအရင်ကဂုံးကြော်တရားစောက်လုပ်ခဲ့ဘူးတဲ့အတွေ့အကြုံလုံးဝမရှိခဲ့ဘူးတာပါပဲဒီတော့သူတို့ရဲ့ခံမှန်တွက်ဆချက်တွေဟာအလွယ်လွယ်အချော်ချော်ဖြစ်နေတာမဆန်းတော့ဘူးပေါ့6လလောက်နဲ့အပြီးစောက်ရမယ်ဆိုတဲ့စီမံကိန်းဟာနှစ်ပေါက်လာတဲ့အထိဖောင်ဒေးရှင်းတတ်တာအခြေအနေမှာပဲရှိနေပါသေးတယ်ဂုံးကြော်တရားတစ်ခုဆိုမြေတူးရင်ရန်ကုန်တမြို့လုံးကိုရေပေးဝင်နေတဲ့ရေပိုက်လိုင်းနဲ့မလွတ်တဲ့အတွက်ရပ်ထားရပြီးမူလသတ်မှတ်ထားတဲ့ပုံစံနဲ့မတူတဲ့ပုံစံကိုပြောင်းလဲရေးဆွဲခဲ့ရပါတယ်ဒါတွေဟာအမှန်တကယ်တော့မဖြစ်သင့်မဖြစ်တိုက်တဲ့အနေအထားမျိုးတွေပါစီမံကိန်းတစ်ခုကိုစတော့မယ်ဆိုရင်မစတင်ကြတဲ့ကအဆဆအယယာဖြစ်ပေါ်ရင်ဆိုင်ရလာနိုင်တဲ့အခက်အခဲအတားအဆီးတွေကိုကြိုတင်တွက်ချက်ထားမှာဖြစ်ပါတယ်လုပ်ငန်းအတွေ့အကြုံလုံးဝမရှိတဲ့အနေအထားကလည်းအခုလိုအကျိုးသက်ရောက်မှုတွေကိုဖြစ်ပေါ်စေခဲ့တာပါဒီတော့ဒီတရားတွေရဲ့ရေရှည်ကြန့်ခိုင်မှု safety ဖြစ်မှုကတော့ဘလောက်အတိုင်းတာထိအမကန်ချက်ရှိမလဲဆိုတာမေးခွန်းထုတ်เสียပါနောက်ပြီးနိုင်ငံသားကတင်သွင်းလာတဲ့ budget bus ကားတွေကိုဒီရောက်တော့contract ဆွဲလိုက်တဲ့ရင်ပိုင်ရှင်တွေကမူလပုံစံနဲ့မတူပဲလူပိုဆန့်အောင်ခရီးတဲ့ထိုင်တဲ့ခုံတွေကိုပြန်ပြီးပြုပြင်ပြောင်းလဲထားကြပါတယ်။လူ30ကျော်လောက်ထိုင်လို့ရတဲ့ဘတ်စကားကိုလူ60လောက်ထိုင်ဖို့တစ်ခုံနဲ့တစ်ခုံအကွာအဝေးကိုကျင်းပြစ်ချုပ်ပစ်ထားပါတယ်။ဒါကြောင့်စီးနင်းရတာလည်းတက်တောင့်တက်တာမရှိတော့ပါဘူး။အထူးသဖြင့်အမျိုးသမီးတွေအတက်ဆိုတော်တော်စိတ်ဒုက္ခရောက်စရာအနေထားပါ။နောက်ပြီးနိုင်ငံသားကတင်သွင်းလာတဲ့ဘတ်စကားတွေဟာမူလက air con bus ကားတွေဖြစ်တဲ့အတွက်ပြင်းမောက်မှန်တွေမပါပဲမှန်ချက်အကြီးကြီးတွေအလုံးပိတ်တက်ဆင်ထားကြတာဖြစ်ပါတယ်။အဲ့ဒီကားကြီးတွေအားလုံးဟာကျွန်တော်တို့စီရောက်လာတဲ့ခါမှာအေယာကွန်းတွေကိုချုပ်ပစ်လိုက်ကြပါဒီတော့ကားတွေကလေဝင်လေထွက်မရှိတော့ဘူးပေါ့လူတွေပြုတ်တိတ်ကြက်ညံ့နေအောင်တင်ထားတဲ့ဘတ်စကားကြီးထဲမှာနေပူပူရှူစရာလေမရှိနောက်ကားမလာမချင်းနိုင်ဝက်တစ်နိုင်လောက်မတက်ရက်ဆောင်နေရတဲ့ခီးသွွားပြည်သူလူတွေရဲ့ဒုက္ခကိုစိန်ခံကားကြီးတွေထယ်လဲစီးနေတဲ့ကျွန်တော်တို့ရဲ့အစိုးရလူကြီးမင်းများနားလည်ခံစားပေးနိုင်ကြလိမ့်မယ်လို့မထင်ပါဘူးနောက်ပြီးရင်စီကန်ထိန်းသိမ်းရေးအဖွဲ့ကလူကြီးတွေကလည်းမှတ်တိုင်တိုင်းမှာရက်ဆောင်နေပြီးစပယ်ယာတွေလက်ထိုးတဲ့ငွေကြေးကိုယူဖို့စိတ်ဝင်စားနေတာကလွဲပြီးပြည်သူလူထုရဲ့ဒုက္ခအခက်အခဲကိုအထက်ကိုတင်ပြပေးဖို့စိတ်ကူးရှိဖို့မရကြပါဘူးအခြေခံလူတန်းစားတွေအတွက်ကတော့အလုပ်ထဲမှာပင်ပန်းဆင်းရဲစွာအလုပ်လုပ်ကင်ရပြီးအလုပ်ပြီးလို့အိမ်ပြန်လာကြတဲ့အခါမှာလည်းမွန်းချက်ပိတ်လောင်နေတဲ့ဘတ်စကားထဲမှာအချိန်ကြာမြင့်စွာဆက်ပြီးဝိဒုက္ခခံစားကြရပြန်ပါတယ်အိမ်ပြန်ရောက်တော့လည်းဘာမှအပန်းဖြေစရာမရှိစားတော့အိပ်ပြီးရနဲ့နောက်တစ်နေ့အတွက်ဝိဒုက္ခကိုဆက်ပြီးခံဖို့အစဉ်အသင့်ပြင်ဆင်ကြရပြန်ပါတယ်။ဒီလိုနဲ့အခြေခံလူတန်းစားတွေရဲ့ဘဝဟာတန်တရာလဲသလိုဆင်းရဲဒုက္ခကိုနေ့စဉ်ရက်ဆက်ခံနေကြရတော့တာပါပဲ။နားဆင်နေသူရေဒီယိုသောတာရှင်များခင်ဗျာ။ဒါကတော့ကျွန်တော်တို့နိုင်ငံမှာနေ့စဉ်ဖြစ်ပျက်နေတဲ့လွဲချော်မှားယွင်းမှုတွေအများကြီးတွေကတစ်ခုဖြစ်ပါတယ်။နောက်ဘက်တွေမှာလည်းအခြားသောလွဲချော်မှားယွင်းနေမှုတွေကိုဆက်လက်တင်ပြပေးသွားပါမယ်။သောတာရှင်တွေဒီလိုနေ့တူတူကဒုက္ခတွေကနေအမြန်ဆုံးလွတ်မြောက်ပြီးစိတ်ချမ်းသာကိုကျန်းမာကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်။ကျွန်တော်ကတော့စန်နီဦးဖြစ်ပါတယ်